ကချင်ပြည်နယ်ဟိုပင်မြို့ကလက်ဖက်ရည်ဆိုင်တစ်ဆိုင်အတွင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကနိုဝင်ဘာ9ရက်တနင်္ဂနွေနေ့ကဝင်ရောက်ပြီးတော့ပစ်ခတ်ခဲ့တာကြောင့်တပ်ငါတော်တပါအပါဝင်စုစုပေါင်း6ဦးသေဆုံးခဲ့ပါတယ်။ဒီပစ်ခတ်မှုကြောင့်ဟိုပင်မြို့ကန်တွေထိတ်လန့်စိုးရိမ်နေတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းညန်းကပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ဟိုပင်မြို့ပြည်တော်စုလမ်းမကြီးဘေးမှာရှိတဲ့ထူထိုက်ဆန်လက်ဖက်ရည်ဆိုင်မှာနိုဝင်ဘာလ9ရက်နေ့တနင်္ဂနွေနေ့မနက်8:00ခွဲဝင်းကျင်ကပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ကားနဲ့ရောက်လာတဲ့တနက်သမားကဆိုင်ထဲပစ်ခတ်ခဲ့ပုံကိုဟိုပင်ဒေသခံတို့က VOA ကိုအခုလိုပြောပါတယ်
။ဟိုပင်တပ်ပေတွေရဆိုရင်တော့ဖင်ကောက်ပေါ့၊မင်းမြေရံကအဖြူပေါ့။ဒါခေါင်းဆိုင်မှာရင်ပေါင်းတယောက်ပါတယ်။နောက်ခန်းမှာကဒီအဲနယ်လူတယောက်ပါတယ်ပေါ့။သူတို့ကဒီအဲဆိုင်ရှိကိုကားထုတ်ရပြီးမှတလက်ဖက်ရည်ဆိုင်ကမှရှိတဲ့တကားဘက်ကနေမဖြစ်မနေကလည်းဘာမှရှိရတဲ့ကောင်ကိုဖြန့်ပြီးမှကားကိုအကာအကွယ်ယူပြီးမှပြစ်တယ်လို့ကြားတာ哦သူတို့မျက်မြင်နေကြော်တဲ့ဟာတော့တယောက်ဆဲပဲပြစ်တာပ
ါလက်ဖေးဆိုင်ပြစ်ခတ်မှုအတွင်း9ယောက်တိတ်ဆုံးခဲ့ပါတယ်တော်တော်များများလည်းထိခိုက်ဒဏ်ရာရသွားတယ်လို့သူကပြောပါတယ
်ထိခိုက်တိတ်ဆုံးမှုအခြေအနေရတော့ဒါ15ယောက်ပဲတိတ်ဆုံးတဲ့ဟာက9ယောက်ထဲမှာ18နဲ့အမျိုးသား3ယောက်အမျိုးသမီး2ယောက်နဲ့ရဟန်းတစ်ပါးပေါ့အဲ့ကြံရတဲ့ဆေးရောက်ကကြတော့ဆိုင်ရှင်လင်မယားရဲ့သူ့ရဲ့သမီးရဲ့၃ယောက်အဲကျန်တာကတော့ဒီလက်ဖက်ရည်တောက်တဲ့လူတွေကနေဒီမှာ9ယောက်ပေါ့အဲကြီးကြံရတဲ့လူတွေကအချင်းချင်းပြည်ပြည်ချင်းအကုန်လုံးကိုဒီဟိုပင်ဆေးရုံကိုသူတို့ဆေးဝါးကူတာပေးတာပေါ့ဒီဆေးရုံရတဲ့9ယောက်ကမြကြီးနာဟိုဆွဲပေးလိုက်တာပေါ့
မြကြီးနာဆေးရုံကိုပို့ဆောင်ခဲ့သူ9ယောက်အနက်မှာဒီကနေ့မနက်ခင်းမှာနောက်ထပ်တစ်ယောက်ထပ်မံတိတ်ဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်ဟိုပင်ဆေးရုံမှာကုသခံနေရသူ3ယောက်ထဲက1ယောက်ကတော့ဒဏ်ရာမပြင်းထန်တာကြောင့်ဆေးရုံကဆင်းသွားပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဟိုပင်မြို့တွင်အသွာအလာနည်းပါးနေသလိုမြို့ကန်တွေအနေနဲ့လည်းစိုးရိမ်ထိတ်လန့်နေကြောင်းအခုလိုပြောပါရစေ။သွား
တော့ကျောပေါ့ဗျာ။တော့ဘယ်နဲ့ကျဲတယ်၊ကုမိတယ်ဘိုင်းနဲ့ဈေးလေးပါလေ၆ဆက်သွားတော့ပေါ့ဗျာ။လူတွေစက်တက်ကတော့စိုးရိမ်စိတ်ကြီးဝင်ကြတာပေါ့ဗျာ
။ဒေသခံတွေကတော့ပြစ်ခတ်သူတရားခံကိုဖမ်းဆီးမိတယ်ဆိုတာမကြားရသေးကြောင်းပြောပါရစေ။ဒီအခြေအနေကိုမေးမြန်းနိုင်ဖို့ဟိုပင်ရဲစခန်းကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဖုန်းလက်ခံဖြေကြတာမရှိခဲ့ပါဘူးဟိုပင်မြို့မှာစစ်ကောင်စီလိုလားသူသတင်းပေးအဖြစ်ဆွဆွဲခံရတဲ့အမျိုးသား2ဦးနဲ့အမျိုးသမီး2ဦးအောက်တိုဘာလ12ရက်နေ့29ရက်နေ့ကတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်အခုထူးထိုက်ဆန်လက်ဖက်ဆိုင်ပြစ်ခတ်မှုဟာပြီးခဲ့တဲ့လကတပ်ဖြတ်ခံရမှုနဲ့ဆက်ဆက်နိုင်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တီးခြားအတည်ပြုနိုင်တာတော့မရှိပါဘူးကချင်ပြည်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုပင်ကတော့လဖေးဆိုင်ပြစ်ခတ်မှုဟာသူတို့လက်ချက်မဟုတ်ကြောင်းဒါဟာပြူစောထီးတွေပြစ်ခတ်တာလို့စုံစမ်းသိရှိရကြောင်းနဲ့အ мян ဆုံးအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းစာထုတ်ပြန်ထားပါတယ်ပြူစောထီးဆိုတာကတော့စစ်တပ်လိုလားသူတွေလို့အများအမြင်ခံနေရသူတွေဖြစ်ပါတယ်ပြူစောထီးဆိုတဲ့အဖွဲ့ကိုဖွဲ့ပေးထားခြင်းမရှိသလိုလက်နက်တပ်ဆင်ထားပေးခြင်းလည်းမရှိဘူးလို့စစ်ကောင်စီကတော့ငြင်းဆန်ထားပါတယ်ခင်ဗျာ